ဒီမြန်မာနိုင်ငံရဲ့ဒီလူလည်ရင်ခန္ဓာကျင်းပမှုကလည်းဒီနှစ်ပေါင်း90အတွင်းမှာပထမဆုံးအနေနဲ့ပြန်ပြီးတော့ပိုရှုသဖြင့်ခန္ဓာကျင်းပတာဆိုတော့လေတိုင်းသားလက်နက်ကိုင်အဖွဲ့တွေလည်းဖိတ်ကြားခံရတယ်ရှင်ဒီနေ့တက်ရောက်ခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့စည်းတဲ့သဘောထားဘယ်လိုရှိပါလဲရှင
်ဒီလွတ်လပ်ရေးနေ့မှာကျင်းပတဲ့ပိုရှုခန္ဓာပင်ဆိုတာကတော့အဓိကအဖြစ်ကျွန်တော်တို့တိုင်းပြည်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတအားဖော်ကျူးတာလို့ကျွန်တော်တို့ဒီလိုမြင်ဒီနေ့ကာလမှာကျွန်တော်တို့ရဲ့အရေးကြီးဆုံးသောလိုအပ်ချက်ကအမျိုးသားပြန်လည်တည်မြဲရေးဖြစ်ပါတယ်ကျွန်တော်တို့ရဲ့အချုပ်အခြာအာဏာကိုရရှိတည်နှံ့ခိုင်မြောင်ကျွန်တော်ထိမ့်သိမ်းနိုင်ဖို့ဆိုရင်တော့ကျွန်တော်တို့ချင်းကြမှာညညရေးရအမ်တန်ကိုအရေးတကြီးလိုအပ်တဲ့အတွက်ကျွန်တော်လာပြီးတော့တက်ရောက်အားပေးတာဖြစ်ပါနိုင်ငံတော်သမ္မတကိုကြည်ရည်လေးတက်ဖွဲ့ဝင်လေးရောကာကွယ်ရေးဝန်ကြီးဌာနပေါင်းစုံအရက်ဘက်နယ်ဘက်လူဒန်းစားအသီးသီးရနေပြီးတော့ဒါချစ်တဲ့အလေးပြုကြတယ်ဆိုတာဟာနိုင်ငံတော်သမ္မတကတတိုင်းပြည်လုံးရဲ့အထွတ်ထိပ်ဖြစ်တယ်ဆိုတဲ့ဟာကိုဒါကိုဖော်ကျူးရဒါအဓိကအဖြစ်ကျွန်တော်တို့ဒီနေ့ပြည်တော်စုအစိုးရအယတ္တအစိုးရဖြစ်တယ်နိုင်ငံရေးအစိုးရဖြစ်တယ်ဆိုတော့ဒါသူပြပြသားသားယက်တီပြတာလို့ကျွန်တော်တို့မြင်ပါတယ
်အချို့ရေသုံးသပ်မှုရှိတာကြတော့ဒီတိုင်းသားလက်နက်ကိုင်အဖွဲ့လေးကိုဒီတပ်မတော်ရဲ့စစ်အင်အားပြနိုင်မှုအတွက်ကိုပဲဖိတ်ကြားမှုတွေလည်းပြောကြရရှင်ဒီပွဲကနေပြီးတော့မှဒီတိုင်းသားတွေအနေနဲ့ရောဘယ်လိုမျိုးမြင်ပါလဲရှင
်ဒီလိုစစ်အင်အားပြတယ်ဆိုတော့ကျွန်တော်တို့ကိုတိုင်းပြည်အချုပ်အခြာအာဏာပိုင်အစိုးမှုကိုဖော်ပြတာပါဒီလိုစစ်အင်အားလက်နက်တွေကဒီကျွန်တော်တို့တွန်လိုင်းကာလနှစ်ပေါင်း65နှစ်တာကာလမှာအစိုးရနဲ့ဒီလက်နက်ကင်တွန်လိုင်းရေးတွေအကြားမှာလက်နက်အင်အားချင်းကွာဟမှုဆိုတာအများတည်းရရှိခဲ့တာပါသို့တော်လည်းပဲဒီနှစ်ပေါင်း65နှစ်တာကာလလုံးမှာအစိုးရလည်းကျွန်တော်လက်နက်ကင်တိုင်းရင်းသားတွေချေပိုးနိုင်ခဲ့တာမရှိဘူးလက်နက်ကင်တိုင်းရင်းသားတွေကလည်းအစိုးရကဒီလိုမျိုးတိုက်ခိုက်ခဲ့တာနိုင်ခဲ့တယ်လို့မရှိပါဘူးဒါကြောင့်ဒီလက်နက်အင်အားတွေပြတာကတော့ကျွန်တော်တို့ချိန်ချောက်တယ်လို့ကျွန်တော်မခံစားရပါဘူးဒီလက်နက်အင်အားတွေကိုပြနိုင်တယ်ဆိုတာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီအချုပ်အခြာအာဏာပိုင်ဆိုင်မှုကိုပေါ်ပြတဲ့ဟိုအင်ကာရတစ်ခုအနေနဲ့ပဲကျွန်တော်မြင်ပါတယ
်လွတ်လပ်ရေးရပေမဲ့လွတ်လပ်ရေးမရသေးတဲ့တိုင်းပြည်တို့လည်းတုံးသက်ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်အဲ့ဒီချက်ကိုလည်းဘယ်လိုမျိုးတုံးသက်ချင်ပါလဲရှင
်ဟုတ်ပါတယ်ကျွန်တော်တို့ကတော့ကျွန်တော်တို့လည်းအဲ့ဒီချက်ကိုလက်ခံပါတယ်ကျွန်တော်တို့ကတိုင်းပြည်အဖြစ်လွတ်မြောက်တော်လဲပဲလူမျိုးအဖြစ်တော့မလွတ်မြောက်သေးတဲ့အတွက်ကျွန်တော်တို့ကဒီကနေ့အမျိုးသားလွတ်မြောက်မှုတော်လှန်ရေးတွေဒါတွေကိုလုပ်နေကြရတာဖြစ်ပါတယ်ဟိုကျွန်တော်တို့တိုင်းပြည်ကတိုင်းပြည်အဖြစ်လွတ်မြောက်တော်လဲပဲကျွန်တော်တို့တိုင်းပြည်ကစနစ်ဆိုးတွေအောက်ကိုကျရောက်ခဲ့တယ်စနစ်ဆိုးတွေအောက်ကိုကျရောက်တာကကျွန်တော်တို့လွတ်လပ်မှုရဲ့ဆုံးရှုံးမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ
်ဒီလက်နက်ကန်တိုင်းသားအဖွဲ့တွေနဲ့ဒီသမရနဲ့တွဲဆုံမှုလည်းရှိမယ်ဆိုတော့ဒီသမရနဲ့တွဲဆုံတဲ့ခါကျတော့တိုင်းသားလက်နက်ကန်အဖွဲ့တွေကနေပြီးတော့ဘဲချက်ကိုများထောက်ပြပြောဆိုမှုတွေရှိပါမယ်ဘဲချက်တွေများတင်မြှောက်ဆွေးနွေးမှုတွေရှိပါမလဲရှင
်ကျွန်တော်တို့ဒီကနေ့အမျိုးသားပြန်လည်တင်မြှောက်ရဖို့အတွက်ဒီပြည်လုံးပြစ်ခတ်ရေးစေသဘောတူညှက်စာချုပ်ကိုလက်မှတ်ရေးထိုးဖို့လိုပါတယ်ဒီပြည်လုံးပြစ်ခတ်ရေးစေသဘောတူစာချုပ်ကိုကျွန်တော်တို့အပြစ်မရက်သေးတဲ့ကျွန်တော်တို့တိုင်းသားညီနောင်အဖွဲ့စည်းတွေရောပြစ်ရက်ထားတဲ့တိုင်းသားညီနောင်အဖွဲ့စည်းတွေရောအကုန်လုံးတူတူညီညီကြပြိုင်နဲ့တည်းရေးထိုးနိုင်ရေးကိုကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါတယ်အစိုးရနဲ့လက်နက်ကိုင်အများစုအဖွဲ့ရပဲသဘောတူချုပ်ဆိုတဲ့စာချုပ်မျိုးမဖြစ်စေဘဲနဲ့တိုင်းသားတော်လိုက်လက်နက်ကိုင်အဖွဲ့စည်းတွေအားလုံးတူတူညီညီကြည်ကြည်လည်လည်နဲ့ကြည်ကြည်နက်နက်လက်မှတ်ရေးထိုးနိုင်တဲ့စာချုပ်ဖြစ်ရေကိုကျွန်တော်စူးစမ်းသွားဖို့အဲ့ဒီလိုမျိုးဖြစ်အောင်ကိုလည်းပဲကျွန်တော်တို့နိုင်ငံတော်သမ္မတနဲ့ဒီကာကွယ်ရေးဦးစီးချုပ်ပါဝင်တက်ဆိုင်တဲ့ပုဂ္ဂိုလ်တွေကနေဒါကိုစိတ်ရှိရှိထားပြီးတော့ကျွန်တော်သဘောထားကြီးကြီးနဲ့ဆောင်ရွက်ပေးဖို့တော့တင်ပြတော့မှာဖြစ်ပါတယ်နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ငြင်းညာစွာဖြေရှင်းနိုင်ဖို့နိုင်ငံရေးပြဿနာတွေကိုစည်းရင်းနည်းနဲ့မဖြေရှင်းဖို့ဆိုတဲ့အချက်ကိုဒါကိုကျွန်တော်အဓိကထားပြီးတော့ဆွေးနွေးကြရမှာဖြစ်ပါတယ်